ယူကရိန်းနိုင်ငံကဇာပိုရီရှီယာနျူကလ িয়ার တအားပေးစက်ရုံကနေမျက်စစ်တအားပြန်လည်ရရှိခဲ့ပေမဲ့အဲ့ဒီနောက်တစ်ဝိုက်ကအခြေအနေတွေဟာအလွန်ဆိုးရိမ်ပွဲရှိနေပြီးအန်ဒီယယ်လည်းရှိနေဆဲဖြစ်တယ်လို့သမ္မတဗော်ဒီမီယာဇယ်လန်စကီကပြောပါတယ်သူရဲ့ပုံမှန်ညနေခင်းမိကွန်းမှာရုရှားဟာနျူကလ িয়ার တပ်ပေါင်းဖို့ပိတ်သွားဖို့အရေးအချိန်မရွေးဆက်လက်လှုပ်ဆောင်သွားမယ်အန္တရာယ်ရှိနေဆဲဖြစ်တယ်လို့ယူကရိန်းသမ္မတကသတိပေးပြောကြားခဲ့ပါတယ်။တပ်ပေါင်းဖို့6ခုထဲကတစ်ခုကိုဓာတ်အားလိုက်နဲ့ပြန်ပြီးချိတ်ဆက်ထားကြောင်းယူကရိန်းနိုင်ငံပိုင်နျူကလ িয়ার ကုမ္ပဏီကတောက်ချာနေအစောပိုင်းကပြောကြားခဲ့ပါတယ်။ကြာသပတေးနေ့ကဒုံးကျည်ပစ်ခတ်ခံရပြီးမီးလောင်မှုကြောင့်ဓာတ်အားလိုက်တစ်ခုပျက်စီးသွားပြီးနောက်နိုင်ငံတွင်ပထမဆုံးအကြိမ်လျှက်စစ်မီးပြတ်တောက်သွားခဲ့တာဖြစ်တယ်လို့ယူကရိန်းဆိုရကကြေညာပါတယ်။ဇာပိုရီရှီယာနျူကလ িয়ার ဓာတ်အားပေးစက်ရုံဟာဒီအဲ့ဒီစက်ရုံကနေအနုမြူဓာတ်ပေါင်းပိုတွေကိုအေးပေးစနစ်လဲပတ်ဖို့လျှက်စစ်ဓာတ်အားလိုအပ်နေပြီးအဲ့ဒီလိုမပေးနိုင်ပဲချွရင်းခဲ့မယ်ဆိုရင်တော့ဓာတ်ပေါင်းပိုကနေအရေးပြော်ပြီးအန္တရာယ်ဖြစ်စေတယ်လို့ဆိုပါတယ်ရှင်။